အိန္ဒိယနိုင်ငံအနေနဲ့တရုတ်နဲ့ဖြစ်ပေါ်နေတဲ့နေဆက်ဒေသအငြင်းပွားမှုကိုငြင်းပြတဲ့နေရာနဲ့ဖြစ်ရှင်းလိုပေမဲ့နိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပိုင်တဲ့နယ်မြေတည်ထောင်မှုအတွက်တခြားနိုင်ငံတွေတုံ့ပြန်ဖို့လည်းအသိပြင်ဆင်ထားတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးရတ်နတ်စင်းကပြောပါတယ်။လက်ရှိနားလည်သဘောတူထားတဲ့အတိုင်းတပ်တွေကိုမထိတွေ့အောင်ဆောင်ရွက်ပေးဖို့သူကတရုတ်နိုင်ငံကိုတောင်းဆိုလိုက်ပါတယ
်။
ဒီနေ့တည်းထိတွေ့မှုတွေတပ်ဖွဲ့အတိုင်းအတာနဲ့အခြေအနေကအရင်နဲ့လုံးဝမတူတော့ပဲပြောင်းလဲသွားပြီဖြစ်ပါတယ်။ကျွန်တော်တို့ကဒီပြည်နဲ့ဒီနယ်ဖြည့်ရှင်းကြပါမယ်။စစ်ပွဲစတင်ဖို့လွယ်ကူပေမဲ့စစ်ပွဲအဆုံးသတ်ဖို့ခက်ခဲပါတယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးစင်ကစတာဘရီနီကအိန္ဒိယပါတီမန်ရှင်းမောက်မှာပြောသွားတာဖြစ်ပါတယ်။တရုတ်အိန္ဒိယနှစ်နိုင်ငံနယ်စပ်တင်းမာမှုမြင့်တက်လာတာအခုဆိုရင်နားလာကြမြင်နေပြီဖြစ်ပါတယ်။ဒီမဝန္တာတောင်တိုင်းကနယ်စပ်ဒေသမှာနှစ်နိုင်ငံလုံးကတပ်ဖွဲ့ဝင်အများအပြားကိုတိုးချဲ့ချတာနေကြတာဖြစ်ပါတယ်။ဒီလိုပဲကတော့အခုဖြစ်ရတဲ့အိန္ဒိယနိုင်ငံကိုအပြစ်တင်ခဲ့ပြီးအိန္ဒိယဘက်ကအမှားကြီးလုပ်ခဲ့တာကိုပြန်ပြီးပြင်ဆင်ဖို့လိုသလိုတက်တွေချက်ချင်းပြန်ရုပ်သိမ်းပြရမယ်လို့လည်းတူနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရဝမ်ဝေဘင်းကဗုဒ္ဓဟူးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုလိုက်ပါတယ်။နေသမှာအခြေခံစောက်အုံတွေတရုတ်တို့တူးချက်တည်ဆောက်နေတာကိုတုံ့ပြန်မှုအိန္ဒိယအနေနဲ့နေသကလမ်းတွေအရေးသွေးတိုးမြင့်ဖို့အတွက်ဘတ်ဂျက်တစ်ဆတိုးမြင့်ထားတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးစင်ကပြောပါတယ်။နေဆက်ကတပ်တွေကိုရိတ်ကထောက်ပံ့ရေးအတွက်အဲ့ဒီတောင်တန်းပေါ်ကလမ်းတွေဟာအသက်သွေးကြောဖြစ်ပါတယ်။ဆောင်းရသည့်ဝင်စီးနီးတွေကြာပြီးလမ်းတွေမပိတ်ခင်ဒီတိုင်းဘတ်တွေတဲ့အိန္ဒိယနိုင်ငံဘက်မှာစားရည်ရိတ်ခါလောင်စာနဲ့တဲ့ခဲရမီကြောက်တွေခောက်တုံခောက်ပြန်တည်ယူပို့ဆောင်ပေးနေတာကိုတွေ့နေရပါတယ်ခင်ဗျ။